ဒါဇာဒေသခံတွေအတွက်အရေးပါတဲ့လူသားစာနာမှုအခွင့်အရေးတွေမရောက်အောင်ထပ်တလဲလဲပိတ်ဆို့တားဆီးတဲ့ Israel Zap 9အဖွဲ့ကအဖွဲ့ဝင်တွေကို American နိုင်ငံရဲ့ဌာနကတောက်ချနေမှာအရေးယူတန်ခတ်လိုက်ပါတယ်။ဒီအဖွဲ့ဝင်တွေဟာဂျော်ဒန်ကနေဂါဇာကိုအခွင့်အရေးပစ္စည်းပေးပို့တဲ့လမ်းကြောင်းမှာလမ်းတွေကိုပိတ်ဆို့ပြီးပစ္စည်းတွေမပို့နိုင်အောင်လုပ်ခဲ့ကြောင်း American နိုင်ငံရဲ့ဌာနပြောခွင့်ရ Matthew Miller ကပြောပါတယ်။အခုအရေးယူမှုဟာ February လတုန်းကသမ္မတ Joe Biden လက်မှတ်ရေးထိုးခဲ့တဲ့သမရအမိန်အာဏာရနောက်ဖက်ကန်ဒေတာတင်းငင်းအေဂျင့်ကိုချိမ့်ချောက်တဲ့အစွန်းရောက်အစ္စရေးအခြေချသူတွေအပေါ်မှာအရေးယူခွင့်အရဒဏ်ခတ်တာဖြစ်ကြောင်းနဲ့ Zef 9အဖွဲ့တွေဟာအနောက်ဖက်ကန်ဒေတာမှာမေလ23ရက်နေ့ကဂါဇာကိုဥတီသွားတဲ့ truck ကနှစ်စီးကိုလူရဲ့ပြီးမိရှို့တယ်လို့ပြောပါရယ်အခုလိုနှောက်ယှက်ဖျက်ဆီးတာတွေအမေရိကန်ကတီးခံမှာမဟုတ်ကြောင်းနဲ့ဒါကိုလူသားစာနာမှုအကူအညီတွေမရောက်အောင်လုပ်သူတွေကိုအမေရိကန်ကဆက်ပြီးအရေးယူမှာဖြစ်တယ်လို့အစ္စရေးအစိုးရလည်းအလားတူလှုပ်ဖို့တိုက်တွန်းခဲ့ပါရယ်